ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အချမ်းဖက်တိုက်ခိုက်မှုတွေကနေလုံခြုံရေးပေးနိုင်ဖို့တပ်ဖွဲ့ဝင်တွေတွာလာတာမှလမ်းတွေကိုဖောက်ခွဲထားတာတွေတံတားတွေကိုဖျက်ဆီးထားတာတွေကြောင့်အခက်တွေ့နေရတယ်လို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကဒီကနေ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
ကျွန်တော်တို့သိခဲ့ပါတယ်မောင်တော်အဝင်မှာဆိုလမ်းလေပေါ်မှာသူတွင်းတွေကိုပြစ်ပြီးတော့ဒါမိုင်းကုန်းတွေတောင်းတာဆိုတော့ဒီကလုံယုံရေးသွားတဲ့တပ်မတော်သားတို့နော်ကျွန်တော်လုံယုံရေးအဖွဲ့ဝင်တွေကဟိုအမှန်တော့ခီးမပေါက်ဘူးဟိုဒါတွေကိုမိုင်းတွေကိုရှင်းနေရတယ်အခုသရားတွေဖြစ်ထားတယ်ဆိုတော့အဲ့ဒါတွေကအသွားလာကျွန်တော်ရှင်းချင်းသွားရတဲ့ဟာတွေဖြစ်တော့ဟိုအများကြီးနှောင့်နှေးမှုတွေရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ဒါဟိုတိုင်းရင်းသားတွေကတော့ဟိုလက်တော်မှာစိုးရိမ်မှုတွေဖြစ်တာပေါ့ဒါပေမဲ့အခုကျွန်တော်ခြုံပြီးတော့ပြောရရင်တော့မနေ့ညကပဲတော်တော်များများအဲ့ဒီနေရာတွေကိုရောက်သွားပြီ
ဒီကနေ့မောင်တော်မြို့ကိုသွားရောက်ခဲ့ကြတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းထောက်တွေကိုနေမြေအခြေအနေအတွေ့အကြုံတွေကိုပြောဆိုခဲ့ကြတာဖြစ်ပါတယ်မောင်နှံဒေသတွေကနေမြေတွေမှာနေထိုင်နေကြသူတွေအတွက်လက်ရှိမှာလုံခြုံရေးကိုထိန်းထားနိုင်အောင်အာဏာပိုင်တို့ဘက်ကဆောင်ရွက်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုသွားပါတယ
်အခုပြောနေတာကတော့အခုရောက်တဲ့နေရာတွေမှာအခုရှိနေတဲ့နေရာတွေမှာလုံခြုံမှုရောအပြည့်အဝရအောင်ကျွန်တော်တို့လုပ်ပေးထားတယ်နော်လုံခြုံစိတ်ချအောင်နေလို့ရအောင်လုပ်ပေးထားတယ်လိုအပ်တဲ့အစားအသောက်နော်လိုအပ်တာတွေကိုကျွန်တော်တို့ပြည့်စုံပေးထားတယ်နော်ဒီကြားထဲမှာကျွန်တော်တို့ပြည့်စုံအောင်လုပ်ပေးထားတယ်အဲ့တော့အကြေးလိုအပ်လာရင်လိုအပ်တယ်လို့ကျွန်တော်ကဒါညှိနှိုင်းတိုင်ပင်ပြီးတော့အဲခုနပြောလို့ကိုပြဆွဲထုတ်ဖို့လိုတယ်အဲမလိုဘူးဒါတွေကနောက်ဖြစ်လာမယ့်ဟာတွေလောလောဆယ်ကျွန်တော်တို့ဒါဒီအနေအထားမှာကျွန်တော်တို့ထိန်းထားနိုင်တယ်နော်လုံညုံလုတ်ပေးထားနိုင်တယ
်လက်ရှိမောင်နှောဒေသတွေမှာတပ်မတော်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့တွေကလုံခြုံရေးကိုပူးပေါင်းဆောင်ရွက်နေပြီးအကြမ်းဖက်မှုတွေကနေတင်းရှောင်နေရသူတွေကိုတပ်မတော်ရဟတ်ရင်နဲ့လဲစားနပ်ရိက္ခာတွေပို့ဆောင်ပေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
ရခိုင်ပြည်နယ်မောင်းတော်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း104ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးကြာဆုံးပြီးတော့အရသား73ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးကိုအသေရမိကြောင်ဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းတွေအစိုးရတာဝန်ရှိသူတွေရဲ့တွာလာမှုတွေကိုပောက်ခွဲတိုက်ခိုက်နေသလိုယာနဲ့ချီအင်အားရှိတယ်လို့လည်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ညသကောင်းကျော်အချိန်မှာမောင်းတော်ဒေသတွင်ကဒေသ24ခုကရဲစခန်းရဲခင်းတွေကိုဘင်္ဂါလီအကြမ်းဖက်သမားတွေတပြိုင်တည်းတစ်ချိန်တည်းတိုက်ခိုက်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြီးအခုအချိန်ထိတိုက်ခိုက်ခံရတဲ့ကင်းစခန်းပေါင်း30ရှိသွားပြီဖြစ်ပြီးတော့လက်နက်ငယ်တချို့လည်းဆုံးရှုံးရကြောင်းပြောဆိုထားပါတယ်တောင်ပစာကျေးရွာအစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားများပိတ်ဆို့ထားချိန်မှာNGO နိုင်ငံကအကူအညီပေးအဖွဲ့အစည်းတွေကဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းတွေကိုလည်းမြန်မာအစိုးရကတည်ပြုနိုင်ဖို့ဆက်လက်ဆောင်ရွက်နေတယ်လို့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာ ARSA နဲ့အစိုးရဘင်္ဂလီအကြမ်းဖက်သမားတွေကိုအကြမ်းဖက်အုပ်စုအဖြစ်နဲ့မြန်မာအစိုးရကကြီးညာထားပြီးဖြစ်တာကြောင့်ဒီအဖွဲ့တွေကိုထောက်ခံအားပေးကူညီရာရောက်စေတဲ့အပြုအမူတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အညီရေးယူသွားမယ်အပြင်နိုင်ငံတကာရဲတပ်ဖွဲ့ကိုလည်းအတိပေးဆောင်ရွက်သွားမယ်လို့မြန်မာအစိုးရကကြေညာထားပါတယ်ခင်ဗျာ။